မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလက်နက်ကန်အဖွဲ့အားလုံးပါဝင်နိုင်ရေးအမေရိကန်ကဥပဒေကြောင်းအရကူညီထောက်ပံ့ပေးနိုင်ခဲ့ပြီးလှုပ်ဆောင်ပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute အထူးအကြံပေးတဦးကပြောကြားပါတယ်။ပဋိပက္ခနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်လည်းပြည်သူလူထုရဲ့ပါဝင်မှုကအရေးကြီးကြောင်းဆွေးနွေးပွဲမှာပြောခဲ့ပါတယ်။အဲဒီဆွေးနွေးပွဲကိုကိုယ်တိုင်တင်ပြယူခဲ့တဲ့ကိုငင်းညံကတင်ပြမှာပါ။နိုင်ငံရေးမတည်ငြိမ်မှုတွေအကျဉ်းပြတ်ချစားမှုတွေနဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာထိခိုက်လွယ်တဲ့တိုင်းပြည်တွေမှာအဖြစ်များပါတယ်။ဒီလိုတိုင်းပြည်တွေမှာပြည်သူတွေကိုဖြည့်ဆည်းပေးဖို့အစိုးရတွေဟာအရေးချင်းမရှိတတ်သလိုတရားဝင်မှုလည်းမရှိကြပါဘူး။ထိခိုက်လွယ်တဲ့တိုင်းပြည်များဆာဟာရာချက်ရည်အိုင်မှဗမာပြည် Fragile State from Sahara to Lake Chad to Burma ဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုငြိမ်းချမ်းရေး Institute ကဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နောက်ထပ်ဆွေးနွေးပွဲတွေညှိနှိုင်းမှုအရေးသွေးတွေတိုးတက်ဖို့အလုံးရုံဆွေးနွေးပွဲတွေအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကကူညီကျင်းပပေးခဲ့တာပါလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးကိုဦးတည်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လွှတ်တော်ကဥပဒေကြောင်းအရလက်နက်ကိုင်အဖွဲ့တွေနဲ့အတူလှုပ်ဆောင်ဖို့ပိတ်ပင်ထားတာကိုပြုပြင်ပြောင်းလဲပြီးဥပဒေကြောင်းအရကူညီပေးနိုင်ဖို့လှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute အထူးအကြံပေးBad goal ကအခုလိုပြောပါတယ်
Specifically you know we were looking at
တိတိကျကျပြောရရင်ကျမတို့အပြောင်းအလဲတစ်ခုကိုမြင်ခဲ့ကြရပါတယ်လက်နက်ကန်အားလုံးမပါဝင်ခဲ့တဲ့အတိတ်ကအတွေ့အကြုံတွေကိုကျမတို့သင်ခန်းစာယူခဲ့တာပါတန်ခဲ့တဲ့အဲ့ဒီနေရာဒေသမှာတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုမရတာကိုတွေ့မှာပါအမေရိကန်အစိုးရကလည်းလက်နက်ကန်တွေမပါရင်ငြိမ်းချမ်းရေးလုပ်ငန်းဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လာခဲ့ပါတယ်
Fulbright ပညာသင်ဆုနဲ့ American ပြည်ထောင်စု Brandeis Tech တို့မှာပြည်ပခါဖြည့်ရှင်ရေးမဟာဘွဲ့အတွက်လေ့လာနေတဲ့ Matt Cherry နိုင်ကဆွေးနွေးပွဲကအဓိကအချက်ဖြစ်တဲ့ပြည်ပခါဖြည့်ရှင်ရေးမှာပြည်သူလူထုကအရေးကြီးကြောင်းအခုလိုပြောပါတယ
်။အဓိကအားဖြင့်ဒီ speaker တွေအများစုပြောသွားတဲ့အထက်မှာဒီအရက်ဖတ်လူမှုအဖွဲ့အစည်းရဲ့လူငယ်တွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်။ဒီလူထုရဲ့အင်အားလူထုမှာလိုအပ်နေတဲ့ဉာဏ်ပညာတွေအသိပညာတွေညှင့်တင်ပေးဖို့ရဲ့ခုနလိုမျိုးပြည်ပခါကိုစာကွယ်နိုင်ဖို့အတွက်ပေါ့နော်။ဒီသူတို့မှာလိုအပ်နေတဲ့ skill တွေ capacity တွေအဲ့ဒါတွေကိုပို့ပြီးတော့ညှင့်တင်ပေးဖို့ဆိုတဲ့ဟာမျိုးသူတို့ stress လုပ်ပြီးတော့ပြောသွားတွေ့ရတယ်ပေါ့နော်။ဒါပေမဲ့တစ်ဖက်တဲ့ဟိုပဲလူတူတခုတည်းဟိုပဲအယုံထားလို့မရဘူး conflict ဆိုတဲ့ဟာမျိုးကလည်းသူ့ရဲ့ area မှာဖြစ်နေပေမဲ့လည်း regional အဆင့်နဲ့ဒီနိုင်ငံတကာအဆင့်မှာပါချိတ်ဆက်မှုတွေရှိနေတယ်ဆိုတဲ့အခါကျတော့ policy အရာနဲ့ရောကျမတို့ဒီနိုင်ငံတကာမှာလည်းအများကြီး advocate လုပ်ရမယ့်ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့ခုနတို့ပြောသွားတဲ့အထက်မှာတော့အဓိကကျမနားလည်လိုက်တာကတော့ပို့ပြီးတော့လူတူကြပ်ပေါ်ပြီး invest လုပ်ဖို့ပေါ့အဲ့လိုလုပ်တဲ့အခါမှာလည်းကဏ္ဍတစ်ခုတည်းဟိုမဟုတ်ဖဲနဲ့ဟိုဒီနိုင်ငံရေးလူမှုရေးစီးပွားရေးပေါ့ဒီကဏ္ဍ၃ရက်လုံးပါဝင်တဲ့စီမံကိန်းမျိုးလှုပ်ဆောင်ချက်မျိုးကိုလုပ်ဖို့အတွက်သူတို့ရဲ့အတွေ့အကြုံကနေပြောသွားတာတွေ့ရတယ်ပေါ့
ငြိမ်းချမ်းရေးအတွက်ရန်ပုံငွေ The Fund for Peace အဖွဲ့ကနှစ်စဉ်ထုတ်ဝေတဲ့ထိခိုက်လွယ်တဲ့တိုင်းပြည်များအစီရင်ခံစာအရ2018ခုနှစ်အတွက်မြန်မာနိုင်ငံရဲ့ရမှတ်က 95.9% ဖြစ်တယ်လို့2016နဲ့နှိုင်းယှဉ်တော့အနည်းငယ်ကျဆင်းသွားတာဖြစ်ပြီးတတိထားရမယ့်အခြေအနေမှာရှိနေစေဖြစ်ပါတယ်2009ခုနှစ်ကစပြီး10နှစ်အတွင်းရလဒ်တွေနဲ့နှိုင်းယှဉ်ကြည့်လိုက်ရင်တော့တိုးတက်လာတာဖြစ်ပါတယ်ခင်ဗျာ